လူမနေတဲ့ဂျပန်ကျွန်းတစ်ခုပေါ်ကဒဲတလုံးမှရှိတဲ့ကျန်းစစ်ဂျန်နရေတာကိုခိုးယူမှုဆိုတဲ့ဆွဆွဲချက်နဲ့မြောက်ကိုရီးယားနိုင်ငံသား၅ခန်းသမား၃ဦးကိုဂျပန်ရဲကစနေနေ့မှာဖမ်းဆီးလိုက်ကြောင်းအစိုးရပိုင် NHK သတင်းဌာနကကြေညာပါတယ်။ဒါဟာမြောက်ကိုရီးယား၅ဖမ်းလေတွေဂျပန်ကမ်းခြေကိုမကြာခဏဆိုသလိုရောက်လာတတ်တဲ့ဖြစ်ရပ်တွေကတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့လကဟိုကိုဒိုကျွန်းနားမှာစိုက်ထားတဲ့အဲ့ဒီလေပေါ်မှာလေထိုးသား၁၀ဦးပါပြီးသူတို့တဲကအများစုကတော့သူတို့ဟာကျွန်းပေါ်ကတဲလုံးတဲကနေလျှက်စစ်ပစ္စည်းတွေကိုကောက်ယူခဲ့တယ်လို့ထွက်ဆိုကြောင်း NHK သတင်းဌာနမှဖော်ပြပါတယ်သူတို့တဲက၃ဦးကိုတော့ဂျပန်ရဲကဖမ်းထားလိုက်ပြီးကျန်သူတွေကိုတော့ဂျပန်လဝကအချုပ်စခန်းကိုပို့မယ်လို့ဆိုပါတယ်ဂျပန်ကိုမျောလာတဲ့မြောက်ကိုရီးယား၅ဖမ်းလေတွေကတချို့ကဘေးဒုက္ခကြုံလို့ဆိုပြီးရောက်လာတယ်လို့တချို့လည်းဒီတိုင်းမျောလာတတ်ပြီးတချို့လေတွေမှာတော့လူသေအလောင်းတွေပါလာတတ်လို့ရှိပါတယ်ဒီတသားကိုယ်တယ်နဲ့မြောက်ကိုရီးယား၅ဖမ်းလေရာအထူးစစ်တီတွေကနေ၅ဖမ်းသမားပြန်ဆောင်ပြီးသွာလာလေးရှိတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်